မဆွေရပါခင်ဗျာမြန်မာနိုင်ငံကိုကုလသမဂ္ဂစုံစမ်းရေးကော်မရှင်လွှတ်ရေးကိစ္စပေါ့လေဒီဥရောပပါလီမန်အမတ်များအဖွဲ့က EU ဥရောပသမဂ္ဂအဖွဲ့ကြီးကိုဘာကြောင့်အခုချိန်မှာတိုက်တွန်းရတာလဲဗ
ျဘာဖြစ်လဲဆိုတော့ဒီကာလမှာပေါ့နော်တကယ်အရေးကြီးနေတဲ့ကာလဖြစ်နေပါတယ် EU နိုင်ငံတွေအချင်းချင်းတို့မြန်မာပြည်အတွက်ဆန့်ကျင်တဲ့ဆပ်ပေါ်အခုလိုမျိုးချင်းစီးနင်းမှုတွေရှိပါတယ်တို့လာမယ့်ပါမှာ September အစမှာEU ကတို့မူကြံစာပြေတော်ရေးမှဖြစ်ပါတယ်အဲ့ဒီမူကြံရေးတဲ့အချိန်မှာဒီလာမဲ့ December မှာ UN ရဲ့အကြီးအကဲလိုက်ကရဲ့ contract အတွက်ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေး commission တခုရဖို့အတွက်ဒီ funding မှာမှတက EU ကိုတိုက်တွန်းနေတာဖြစ်ပါတယ
်ဒီတိုက်တွန်းမှုတွေကရောဘယ်လောက်ထိအရာရောက်မယ်ထင်ပါလဲခင်ဗ
ျဟုတ်ကဲ့ပါအခုအချိန်မှာဒီမြန်မာပြည်အတွက်ပေါ့နော်ဒီစုံစမ်းစစ်ဆေးကော်မရှင်ကိုထောက်ခံတဲ့နိုင်ငံတွေအားလုံးထဲမှာ16နိုင်ငံရှိပါတယ်ပြီးတော့ဥရောပသမဂ္ဂနိုင်ငံတွေထဲမှာဆိုရင်7နိုင်ငံပါပါတယ်အဲဒါကြောင့်ဒီပါလီမန်မှာတရားတိုက်တွန်းမှုကကျမတို့အမြင်ကတော့လာမယ့်ပတ်မှာဥရောပတစ်ခုလုံးအတွက်မြန်မာပြည်နဲ့ဆိုင်တဲ့ policy ရေးတဲ့အချိန်မှာတကယ်အရေးကြီးနေတဲ့အချိန်ဖြစ်ပါတယ်ကျမတို့အမြင်မှာကတော့တည်သူပဲဒီလိုမျိုးလုပ်နိုင်ပေါ့နော်ဒီ EU အတွက်တိုက်တွန်းမှုတွေဖြစ်နေလို့ကျမတို့မြင်ပါတယ်ဒါပေမဲ့ကျမတို့သိရတဲ့လောက်ဆိုရင်တော့ EU နိုင်ငံတချို့ကလေးကတော့မြန်မာပြည်အနာရှင်အပေါ်မှာသူတို့ pressure တွေထားလို့ဖို့စံတမ်းမရှိတဲ့နိုင်ငံတွေရှိသလိုပေါ့နော် pressure တွေထပ်လုပ်ဖို့အတွက်စံတမ်းရှိတဲ့နိုင်ငံတွေလည်းသူတို့မြန်မာရှိပါတယ
်ဟုတ်ကဲ့ EU ဥရောပသမဂ္ဂအဖွဲ့ထဲမှာ28နိုင်ငံရှိတော့အနည်းဆုံးဘယ်နှနိုင်ငံထောက်ခံမှုလိုပါလဲခင်ဗျအ
ဲ့ဒါကတော့ဥရောပတစ်ခုလုံးအတိုင်းသားအချိန်ပေါ်တော့28နိုင်ငံကလုံးထောက်ခံမှာပဲသူတို့ဒီဥရောပသမဂ္ဂအနေနဲ့ထောက်ခံလို့ရမှာဖြစ်တယ်အဲ့ဒါကြောင့်ဒီအခုချိန်မှာပေါ့နော်ဒီ European ရဲ့ပါလီမန်မှာတက္ကသိုလ်တိုင်းနေတာဖြစ်ပါတယ
်ဆိုတော့ဥရောပပါလီမန်သမဂ္ဂရဲ့အခုလိုတိုက်တွန်းမှုကအောင်မြင်မှုရောရနိုင်ပါမလား
အဲ့ဒါတော့ဒီမှာတည်တာပြောလို့မရဘူးပေါ့နော်အခုချိန်မှာဒါပေမဲ့ကျမတို့ကတော့မျိုးလင့်ချက်လို့ရှိမှရှိတာပေါ့နော်ပြီးတော့ဒီလိုမျိုးဥရောပပန်းနေမှာမတူတာမြန်မာပြည်အတွက်မြန်မာပြည်ရဲ့ဒီမိုကရေစီရဲ့လူခွင့်ရေးအတွက်တကယ်ကြွအဲလုံဆောင်အားပေးနေတာကိုကျမတို့အတွက်အင်တန်းကိုအားတက်စရာဖြစ်နေပါတယ
်အဲ့တော့ PR မပေးခြင်းဘူးဆိုတော့ဥရောပနိုင်ငံတွေကဘယ်နိုင်ငံတွေပါလဲခင်ဗျအ
ဓိကကတော့ဂျာမနီအီတလီပြီးတော့ပေါ်တူဂယ်စပိန်လိုမျိုးနိုင်ငံတွေပေါ့နော်အဲ့ဒါကြတော့သူတို့ကစီးပွားရေးပြန်မပို့ပြီးတော့ဦးစားပေးနေတာဖြစ်တယ်ပြီးတော့လူခွင့်ရေးနဲ့ဒီမိုကရေစီရေးကကိုသူတို့ကတိုက်ပြီးတော့အိုက်စ်ပေးတယ်လို့ကျွန်တော်မြင်နေပါ
မဆိုရဖိုင်းကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်